မြန်မာနိုင်ငံအနောက်ဖက်ကမ်းရိုးတန်းမှာလေစီးပြေရိုဟင်ဂျာအယောက်80လောက်ကိုတည်ဆောင်လာတဲ့လေတစင်းတင်းငရီနေကနှိမ့်မြုပ်သွားလို့အသက်ရှင်ရက်နဲ့လူနည်းဆုံး6ဦးကိုပဲကယ်ဆယ်ရမိတယ်လို့ကုညီကယ်ဆယ်ရေးလှုပ်သားတွေကပြောပါတယ်။ဘင်္ဂလားပင်လယ်အော်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဥတီသွားနေတော့လှိမ့်မောက်သွားခဲ့တာလို့ Action Against Hunger လူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့ရဲ့ဝန်တန်း Abdul Malik ကပြောကြောင်း AP သတင်းမှာဖော်ပြထားပါတယ်။ရခိုင်ဒေသကနေပြီးတော့နှစ်ဆင်လူတွေအစုလိုက်ပြုံလိုက်တခြားဒေသကိုထွက်ခွာသွားကြပြီးတော့အန္တရာယ်တွေလည်းတွေ့တဲ့ကြတဲ့အချိန်ကိုရောက်လာပြန်ပြီလို့ကုလသမဂ္ဂကသတိပေးသွားပြီးတော့တိတ်မကြခင်မှာပဲလှေနှိမ့်မြုပ်မှုဖြစ်ပေါ်တာပါမိုးလေတည်ငြိမ်တဲ့နိုဝင်ဘာလမှာခုလိုလူတွေအများများလှေနဲ့ဒေသရွှေ့ပြောင်းတက်ကြပါတယ်အရင်တစ်ပတ်ကပဲလူ1500လောက်ထွက်ခွာသွားခဲ့တယ်လို့ဂျနီဗာမြို့မှာစနေနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရသူDan Monodan ကပြောပါရင်အမျိုးသမီးကလေးနဲ့ကလေးငယ်လေးတွေပါဝင်တဲ့ရိုဟင်ဂျာ80လောက်မကကိုတင်ဆောင်လာတဲ့တစ်သားလေးဟာအုံတော်ကြီးရွာကနေပြီးတော့မနေ့3နာရီလောက်မှစတင်ထွက်ခွာလာတာဖြစ်ပြီးတော့နောက်ထပ်4နာရီလောက်အကြာမှလေကကွဲထွက်သွားတာဖြစ်ပါတယ်ရှင်